မင်္ဂလာနံနက်ခင်ဗျာခင်ဗျာလွတ်တဲ့အာရှတန် RF ရဲ့2024ခုနှစ်စက်တင်ဘာလ4ရက်ဗုဒ္ဓဟူးနေ့နံနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကရဲကောင်မြန်မာမှာဒီကနေ့မနက်ခင်းအစီအစဉ်မှာနောက်ဆုံးရသတင်းတွေနဲ့အတူမန္တလေးနန်းတွင်းကစစ်ကောင်စီတပ်နဲ့နေရာအချို့တိုက်ခိုက်ခံရပြီးနောက်ဆက်တွဲအခြေအနေတွေနဲ့သတင်းမြင့်ဝင်ကျဲအစီအစဉ်တွေကိုလည်းထုတ်လွှင့်သွားမှာပါ။အခုရုံဆုံးသတင်းတွေကိုတင်ပြပါမယ်။စစ်ကောင်စီကအရသာပြည်သူတွေကိုလူသားဒဏ်အဖြစ်အတုံးချလာတဲ့လုပ်ရက်တွေရပ်တန့်စေရေးနိုင်ငံတကာအနေနဲ့ထိထိရောက်ရောက်ဆောင်ရွက်ဖို့အမျိုးသားညီညွတ်ရေးဆိုရာ NUG ကမနေ့ကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။စစ်ကောင်စီဟာစစ်မှုထမ်းဥပဒေကိုအသက်သွင်းပြီးလူငယ်တွေကိုလူသားတိုင်းဖြစ်အာရမစိတ်ခိုင်းမှုဆောင်ရွက်ခဲ့တဲ့အပြင်ပြည်သူလုံခြုံရေးအဖွဲ့ဆိုပြီးတော့လေအဖွဲ့တစ်ဖွဲ့ထပ်မံဖွဲ့စည်းပြီးပြည်သူတွေကိုအတင်းအာရမတိုက်ပွဲဝင်ခိုင်းမှုပြင်ဆင်ကြိုးပမ်းလာတာကိုတွေ့ရတယ်လို့យေတာထားပါတယ်စစ်အာဏာရှင်အပါအဝင်အာဏာရှင်စနစ်ချုပ်ငင်းရေးနဲ့ Federal Democracy စနစ်ပေါ်ပေါက်ရေးကြိုးပမ်းနေတဲ့ပြည်သူ့ຫນွေဦးတော်နိုင်ရေးကိုအဖက်ဖက်ကနေဝိုင်းဝန်းကူညီပေးစားဖို့ကိုလည်းတိုက်တွန်းထားပါတယ်ခင်ဗျာတိုက်ပွဲတွေပြင်းထန်နေတာကြောင့်လွိုက်ကော်ဒီမော့ဆိုကားလမ်းမကြီးအပါဝင်ဆက်ဆက်နေတဲ့လမ်းတွေတွေကိုပြည်သူတွေမတွာလာကြဖို့ကရင်နီအမျိုးသားများကာကွယ်တပ် KNDF ကမနေ့ကသတိပေးချက်ထုတ်ပြန်လိုက်ပါတယ်။အဲ့ဒီအနီးတစ်ဝိုက်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့လက်နက်ခရမ်းနဲ့ကျမ်းမာရေးအသုံးဆောင်တွေကိုသိမ်းဆည်းရမိထားတယ်လို့ KNDF ကထုတ်ပြန်ထားပါတယ်ခင်ဗျာ။မြန်မာနိုင်ငံအတွင်းနိုင်ငံရေးမတည်ငြိမ်မှုတွေနဲ့စီးပွားရေးကျဆင်းမှုတွေကြောင့်ထိုင်းစီးပွားရေးလုပ်ငန်းတွေလုပ်ငန်းကျန်တာပြီးမြန်မာနိုင်ငံကနေထွက်ခွာနေကြတဲ့အကြောင်း The Nation သတင်းကဖော်ပြပါရယ်ထိုင်းဘီလက်မြေလုပ်ငန်း Science Cement Group SSG ကဘတ်ငွေ10ဘီလီယံပိုးယင်းနှိမ့်နှံထားတဲ့မြန်မာနိုင်ငံဆက်ယုံနေုံကိုလုပ်ငန်းတွေရပ်ဆိုင်းထားတယ်လို့စက်တင်ဘာလ2ရက်နေ့ကသတင်းမှာဖော်ပြထားပါရယ်အလားတူပဲထိုင်းအဖျော်ယမကလုပ်ငန်း OSP ကလည်းဘတ်ငွေ136တန်တန်မိုးရှိတဲ့မြန်မာနိုင်ငံကဖျော်ရည်ပလင်းထုတ်လုပ်တဲ့မြန်မာ Golden Eagle နဲ့မြန်မာ Golden Glass အမှတ်တံဆိပ်လုပ်ငန်းတွေကိုရောင်းချသွားမယ်လို့ဆိုပါတယ်။ကုန်စည်ပြပွဲအခမ်းအနားတွေနဲ့ဖျော်ပြည့်ပွဲတွေစီစဉ်ပေးနေတဲ့ထိုင်းကုမ္ပဏီအချို့ကလည်းမနေ့ကစပြီးမြန်မာနိုင်ငံမှာလုပ်ငန်းတွေကျင်းပထားတယ်လို့သတင်းမှာဖော်ပြထားပါတယ်။စစ်ကောင်စီလက်အောက်ခံတက်တော်ဝင်ကြီးဌာနပိုင်းဆင်အကောင်ရေ138ကောင်ကိုဖမ်းဆီးထိန်းသိမ်းထားတယ်လို့ပြည်သူ့လွတ်မြောက်ရေးတပ်မတော် PLA ကမနေ့ကသတင်းထုတ်ပြန်ပါတယ်ဒီဆင်တွေဟာ PLA တပ်ဖွဲ့စစ်ရေးလှုပ်ရှားနေတဲ့မန္တလေးတိုင်းစစ်ကူးနဲ့သပိတ်ကျဲမြို့နယ်တွေမှာရှိတဲ့ဆင်ဝိုင်း21ဝိုင်းကတက်ထုတ်လုပ်ရေးလုပ်ငန်းတွေမှာတုံးတဲ့ဆင်နေလို့ဆိုပါတယ်အဲ့ဒီဒေသမှာတိုက်ပွဲတွေဖြစ်နေတာကြောင့်ဆင်အုပ်ဆင်ထိန်တွေနဲ့မိသားစုဝင်တွေဟာဘေးလွရာကိုရှောင်ပြေးရင်းနဲ့ PLA တပ်ဖွဲ့လက်ထက်ကိုရောက်လာတာလို့လည်းပြောပါတယ်။လက်ရှိစစ်နေနဲ့ဆင်ထိန်တွေကိုပြည်သူပိုင်တင်ထားပြီးတော့ပြည်သူဒီမိုကရေစီအစိုးရလက်ထက်ပြန်ရောက်လာရင်ပြန်လည်အနှံသွားမယ်လို့လည်း PLA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရိုဟင်ဂျာတွေနေရပ်ပြန်ရေးကိစ္စအာရခတတ်တော် AA နဲ့ထိတ်ဆက်ဆောင်ရွက်ဖို့လိုတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားကြီးအကြံပေးမိုဟာမက်တူဟစ်ဟူစိန်ကမနေ့ကပြောလိုက်ပါတယ်။ရခိုင်ပြည်နယ်ရဲ့နေရာတော်တော်များများကိုထိန်းချုပ်ထားတဲ့အာရခတပ်တော် AA နဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့အကြားဆက်သွယ်ရေးလမ်းကြောင်းတစ်ခုဖွင့်မို့လိုတယ်လို့သူကပြောတဲ့အကြောင်းဒေသတွင်းသတင်းတွေမှာဖော်ပြပါရယ်။လက်ရှိရခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်ရိုဟင်ဂျာတွေထပ်ရောက်လာတာနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အစိုးရအဖွဲ့တွေမှာအရေးကြီးဆွေးနွေးဖို့ရှိနေပြီးနောက်ထပ်ဝင်မလာအောင်တားဆီးသွားမယ်လို့လည်းသူကပြောဆိုတဲ့အကြောင်းသတင်းမှာဖော်ပြပါရယ်။တရင်တွေကိုတင်ပြခဲ့တာပါမန္တလေးနန်းတွင်းတဲ့ကို short tight ဒုံ10လုံးနဲ့စက်တင်ဘာလ3ရက်မနေ့ကပြစ်ခတ်ခဲ့တာဟာစစ်ကောင်စီတပ်ရဲ့အလဲပိုင်းတိုင်းစစ်ဌာနချုပ်လာပါခါကိုသိမ်းယူနိုင်မှုစတင်လိုက်တဲ့ခြေလှမ်းဖြစ်တယ်လို့ Brave Warriors for Myanmar BWM အဖွဲ့က RFA ကိုပြောပါတယ် RFA တင်တော့မတ်ဝေမာထုံးကတင်ပြထားပါတယ
်စစ်ကောင်စီတပ်ရဲ့အလဲပိုင်းတိုင်းစစ်ဌာနချုပ်လပခအခြေစိုက်ထားတဲ့မန္တလေးနန်းတွင်းနယ်ကိုမန္တလေးမြို့ပြပျောက်ကြားအဖွဲ့တစ်ခုဖြစ်တဲ့ Shero မန္တလေးအဖွဲ့က short တိုက်တုံး10လုံးနဲ့စက်တင်ဘာလ3ရက်နေ့မနက်4နာရီလောက်မှာပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ခိုက်မှုကို Brave Warrior for Myanmar BWM အဖွဲ့ကစီစဉ်တာလို့ကြေညာထားပါတယ်။ BWM အဖွဲ့ကို RFA ကဆက်သွယ်တဲ့အခါမန္တလေးနန်းတွင်းနယ်ကအဆောက်အုံ5လုံးအရာရှိ3ဦးအပါအဝင်လူခုနှစ်ဦးသေဆုံးပြီးတော့20ကျော်ဒဏ်ရာရခဲ့တယ်လို့စာနဲ့အကြောင်းပြန်ပါတယ်။ ထိခိုက်ဒဏ်ရာရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ RFA ကတီးကြတော့အတိမပြုနိုင်သေးပါဘူး။အကြမ်းဖက်အာဏာပိဆိုင်ရေးလှုပ်ရှားမှု CDM မှာပါဝင်ထားတဲ့ဗိုလ်ကြီးကောင်းသူဝင်ကတော့လပခတိုင်းစစ်ဌာနချုပ်ဖွဲ့စည်းထားတဲ့ပုံအရမျိုးရိုးအတွင်ရှော့တိုက်တုံးကြမယ်ဆိုရင်ထိခိုက်မှုတွေရှိနိုင်တယ်လို့သုံးသပ်ပါတယ်
။မျိုးရိုးအတွင်ထဲမှာဒီတိုင်းစစ်ဌာနချုပ်တွေရောတန်ရင်းတွေရောတက်တွေပေါ့နော်အများကြီးအထဲမှာစုပြီးတော့နေတဲ့ပုံစံမျိုးဖြစ်နေတယ်ပေါ့နော်။ရှော့တိုက်တုံးကကျုံမျိုးရိုးကြီးတွေကိုကျော်ပြီးတော့အတွင်ထဲကိုကြာရင်တော့ထိခိုက်မှုကတော့ရှိမှာသေးကြတယ်ပေါ့နော်။ပြေဦးလင်ကိုတော့အကောင်းဆုံးတိမ့်နိုင်ပြီးဆိုရင်တော့လပခဆိုတဲ့အနေအထားမျိုးကအချိန်မရွေးချင်းချောက်နိုင်တဲ့အနေအထားမျိုးဖြစ်မယ်ပေါ့နော်။လပခမှာအတိုင်းတွင်ထဲမှာရှိနေတဲ့ပေါ့နော်။အဲလူတွေအတွက်ပို့ပြီးတော့ဒါစုကြည့်မှုကိုမြင့်တက်စေတဲ့
အလဲပိုင်းတိုင်းစစ်ဌာနချုပ်လပခအခြေစိုက်ထားတဲ့မန္တလေးနန်းတွင်းအပြင်လမ်း80ဆက်တက်လမ်းနဲ့12လမ်းကြား89လမ်းအမှတ်4ရဲစခန်းအနားလူနေရပ်ကွက်300လောက်မှာလဲရှော့တိုက်တုံးတွေကြားရောက်ပောက်ကွဲခဲ့တယ်လို့မြို့ကန်တွေကပြောပါတယ်။မန္တလေးမြို့ပေါ်တိုက်ခိုက်ခံရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းနဲ့မန္တလေးတိုင်းပြောခွင့်ရသူတိုင်းစီးပွားရေးဝန်ကြီးဦးသိန်းထေးကို RFA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေကြတာမရှိပါဘူး။လပခကိုတိုက်ခိုက်ဖို့စီစဉ်ခဲ့တဲ့ Brave Warrior for Myanmar BWM အဖွဲ့ဟာတခြားတော်လှန်ရေးအဖွဲ့တွေနဲ့ပေါင်းပြီးတော့အခုနှစ်ထဲမှာပဲနေပြည်တော်ကအေလာလေဒက်စခန်းကို2ကြိမ်တောင်ငူလေဒက်စခန်းကို3ကြိမ်တဒက်ဦးလေဒက်စခန်းကို2ကြိမ်တိုက်ခိုက်ခဲ့တဲ့အဖွဲ့ဖြစ်ပါတယ်။အလဲပိုင်းတိုင်းစစ်ဌာနချုပ်ကိုတိုက်ခိုက်မယ်ဆိုရင်မြန်မာနိုင်ငံအလဲပိုင်းသာမကမြောက်ပိုင်းအထိပါစစ်ရေးတက်ရောက်မှုတွေရှိတာကြောင့်ဒီတိုက်ခိုက်မှုဟာတိုင်းစစ်ဌာနချုပ်ကိုသိမ်းဖို့ခြေလန်းစတာဖြစ်ပြီးတော့ရှေ့လျှောက်ထိရောက်တဲ့ပြစ်မှတ်တွေကိုဆက်တိုက်သွားဖို့ရှိတယ်လို့ RFA ကိုပြောပါတယ်။စီးနိုင်ငံရေးလေးလာတုံးသက်သူဦးတန်းစိုးနိုင်ကမန္တလေးမြို့ကိုသိမ်းပိုက်နိုင်ရေးမှာ TNNA လို့တိုင်းသားအဖွဲ့တွေရဲ့ကြောထောက်နောက်ခံအကူအညီတွေရဖို့လိုအပ်တယ်လို့ပြောပါတယ်
။ရှမ်းမန်းစစ်စင်ရေးမန္တလေးမြို့တော်သိမ်းပိုက်ရေးဆိုတာကမန္တလေး PDF ကိုခေါင်းစည်းတက်ထားပေးမယ် TNNA အဖွဲ့တွေလို့ဖွဲ့စည်းရရဲ့ကြောထောက်နောက်ခံပံ့ပိုးမှုရှိမှုရှိသေးပဲနဲ့မဖြစ်နိုင်ပါဘူး။ခုရှိနေတဲ့အခြေအနေနဲ့ကတော့မလုံလောက်သေးဘူး။အင်အားစုဖွဲ့မှုတွေချင်းချင်းယူပြီးတော့လိုအပ်အောင်မယ်လို့ကျွန်တော်တို့သုံးသပ်ပါတယ်ခင်ဗျ။
အမျိုးသားညညရေးအစိုးရ NUG ကာကွယ်ရေးဝန်ကြီးဌာနကပြည်သူ့ကာကွယ်ရေးတပ် PDF တွေနဲ့မဟာမိတ်တပ်တွေပါဝင်တဲ့ရှမ်းမန်းစစ်စင်ရေးဟာမန္တလေးတိုင်းထဲကိုထိုးဖောက်ဝင်ရောက်ပြီးစတင်နေပြီလို့ဇွန်လကုန်လောက်မှာသတင်းထုတ်ပြန်ထားပါတယ်ရှင်။
အခုဆက်လက်ပြီးသတင်းမြင့်ဝင်ကျဲအစီအစဉ်ကိုထုတ်လွှင့်ပါမယ်။စစ်ကောင်စီဟာညီနောင်မဟာမိတ်တုံးဘွဲ့ကိုအစမ်းဖတ်အဖွဲ့ရဖြစ်တတ်မှတ်လိုက်တဲ့အကြောင်းကြေညာချက်ကြောင့်တရုတ်နိုင်ငံကနေဂျောင်းဝင်စစ်ဆက်ပေးနေတဲ့စစ်ဆက်ညှိနှိုင်းမှုတွေပြတ်သုံးသွားနိုင်တယ်လားဆိုတာမေးစရာရှိလာပါတယ်။ဒါပေမဲ့ညီနောင်တုံးဘွဲ့ဘက်ကတော့လုတ်စရာရှိတာကိုဆက်လုပ်မှာဖြစ်တယ်လို့ပြောဆိုထားပါတယ်။ဒါနဲ့ပတ်သက်ပြီးတုံးသက်သူတွေရဲ့အမြင်တွေကိုဦးတီအောင်ခိုင်ကတင်ပြထားပါတယ်။
စစ်ကောင်စီဟာမြန်မာနိုင်ငံမြောက်ပိုင်းနဲ့ရခိုင်ပြည်နယ်အတွင်းသူ့ကိုတိုက်ခိုက်နေတဲ့ညီတော်မဟာမိတ်သုံးဘွဲ့ဖြစ်တဲ့ AA TNLA နဲ့ MNDAA အဖွဲ့တွေကိုစက်တင်ဘာလ2ရက်နေ့ကအကြမ်းဖက်အဖွဲ့တွေဖြစ်တတ်မှတ်လိုက်ပါတယ်။ဒီတတ်မှတ်ချက်ကြောင့်တရုတ်နိုင်ငံကဂျာဝင်ဆောင်ရွက်ပေးနေတဲ့ငြိမ်းချမ်းရေးပြတ်သွားနိုင်တယ်လို့သုံးသပ်နေကြပါတယ်။ဒါပေမဲ့လက်တွေမှာငြိမ်းချမ်းရေးဆက်ဖြစ်မယ်မဖြစ်ဘူးဆိုတာကတော့စစ်ရေးနိုင်ငံရေးအခြေအနေပေါ်မှာပဲမူတည်တယ်လို့ညီနောင်သုံးဘွယ်တဲက TNL အဖွဲ့ကပြောရေးဆိုခွင့်ရှိသူလွေးကြီးဦးကပြောပါတယ
်စစ်ကောင်စီကကျမတို့ကအကြမ်းဖက်ပါညင်ညာတာကအခုမှမဟုတ်ပါဘူးအရင်ကလည်းညင်ညာထားတာရှိသေးဒီ69နောက်ပိုင်းကျမတို့ကိုဒီအကြမ်းဖက်တောင်းတဖွဲ့ပြီးတော့ဒီမတရားတင်းဖွဲ့ဆိုပြီးတော့မှနာမည်မျိုးမျိုးတက်ပြီးတော့မှညင်ညာတာရှိပါအကြောင်းမို့ဒီကိစ္စကဒီလိုချိန်ကချင်းကကျမတို့ပေါ့အကျိုးတရားမှုပါအများကြီးတော့မရှိဘူးပေါ့လေနော်ဒီငင်းချမ်းရဲနဲ့ပတ်သက်ပြီးတော့မှဖြစ်မလားမပြတ်မလားဆိုတာတော့ကျမတို့ပြောတတ်သေးဘူးပေါ့နော
်အခုလိုစစ်ကောင်စီရဲ့ထုတ်ပြန်ချက်ဟာအပြည့်ပြည့်ဆိုင်ရာကိုပြကျင်တဲ့ရည်ရွယ်ချက်လည်းဖြစ်နိုင်တယ်လို့မြမမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ကဦးအောင်သူငင်းကသုံးသပ်ပါတယ်
လူရည်ရချက်နဲ့အခုလိုအချမ်းဖက်အဖွဲ့စည်းဆိုတာဟိုကြီးညာတယ်လဲဆိုတာတော့မသိဘူးဗောနော်ထင်ရတာကတော့ Interpol လို့သို့မဟုတ်ရင်လည်းအချို့သောဒီအာဆီယံနိုင်ငံတွေကဒီလိုမျိုးဗောနော်အချမ်းဖက်အဖွဲ့စည်းကြီးညာတဲ့ပုံမှာလိုက်နာပြီးတော့တချို့ကိစ္စတွေတင်းကျပ်တာမျိုးတွေလည်းဟိုမျှော်လင့်တာရှိကောင်းရှိမှာဗောနော်ဆိုတော့ဒါမဲ့တရုတ်ကကြတော့ကျွန်တော်ထင်တာ အဲ့လိုကိစ္စမျိုးတွေကိုလိုက်နာမယ်လို့တော့မထင်ဘူး။တရုတ်ကအင်အားကြီးနိုင်ငံဆိုတော့သူ့ဘာသာသူပဲဆုံးဖြတ်လိုက်မယ်လို့ထင်ပါတယ
်။ဒါပေမဲ့စစ်ကောင်စီဘက်ကငြင်းငြင်းရေးစကားပြောချိန်မှာအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတာကိုဖြေလျှော့ပေးလို့ရှိတာကြောင့်အခုလိုငြင်းငြင်းရေးစကားပြောနေတဲ့အဖွဲ့တွေကိုအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်လိုက်တာဟာစစ်ကိုပဲဆက်တိုက်တော့မယ်သဘောဖြစ်တယ်လို့မြန်မာနိုင်ငံရေးလေလာသူဒေါက်တာလှကျော်စောကပြောပါတယ်
။သူကအကြမ်းဖက်အဖွဲ့လို့သတ်မှတ်လိုက်တယ်။သူကစစ်ပဲဆက်တိုက်တော့မှာပေါ့နော်။ဘာစကားမှမပြောတော့ဘူးတဲ့သဘောပေါ့ဗျာ။အဲစိတ်သက်ဆွေးနွေးကြမလို့တော့ဘူး။ဆက်ပဲတိုက်မယ်တဲ့သဘောလို့ရောက်သွားတာ။ဒါကြောင့်မလို့အခုလောလောဆယ်တော့အပြစ်ခတ်အရဆဲရေးဆိုတဲ့ဟာရပ်သွားမှာပေါ့ဗျာ
။စစ်ကောင်စီကိုညီနောင်မဟာမိတ်အဖွဲ့သုံးဘွဲ့ဖြစ်တဲ့ AA TNLA နဲ့ MNDA အဖွဲ့တွေဟာ2029စစ်စင်ရင်းနဲ့2023ခုနှစ်အောက်တိုဘာလ29ရက်နေ့ကစတင်တိုက်ခဲ့ကြပြီးတရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆန်မှုအရ2024ခုနှစ်ဇန်နဝါရီလ17ရက်နေ့မှာဟိုက်ကင်သဘောတူညီချက်နဲ့တိုက်ပွဲတွေကိုရပ်တန့်ခဲ့ပါတယ်။ဒါပေမဲ့ဇွန်လ25ရက်နေ့ကစလို့ဟိုက်ကင်သဘောတူညီချက်ပြတ်ပြဲပြီးတကြောပြန်တိုက်ပွဲတွေပြင်းထန်နေတာပါ။
အခုဆက်လက်ပြီးကရင်တိုင်းသားဘာသာစင်ကိုထုတ်လွှင့်ပါမယ်မြန်မာဘာသာစာရန်ထုတ်နဲ့တင်ပြထားပါရခင်ဗျာ
ဝလေကိုကပစရိဆဝါတော့တူလူမူဘတူလာ RFA ကညောကလူဒူကွယ်ခုဖလာတက်ကဆော့တက်တက်ကလေးနေလောရန်နော့ဖော်လက်တင်နေလောလဲတူကိုဤတက်ကဆော့လဘခေဒုကနာတကမီဝဲသီလူဘတာခုကမလဖို့ခုကထုတ်လဲပကွက်ဆက်မဲ့တော့တက်ကောတက်ခဲအတက်ကဆော့ဤဝဲလောခီပကနာဟူဘကတော့ဝဲသူကကအသူခါလောက်လို့ဖါတို့လော်တဲဘတ်တို့တဲ့ဝဲကမဖိုးလွေကရင်းနေလို့မောသူကခိုတို့ကနာမကွာတယ်နေတကေ
တနည်းဤခီတို့ခီစီလူနေအတော့ဘူး KNE ကညာတကလူဆက်ဖို့ကြဲကော်တူလီတပ်ပဟောဘောကော်ရီနွေးပစ်လက်ဘူးပကွာဆက်မဝဲနိဆက်တတတနာလဲအမေထီလူဘတ်တလားလော်ဆော့တာထီဘုတ်ကဘုတ်ကမလဲအဆုဖဲ KNE ခလချူကော်ရီအပူတဖာနေပကွာဆက်မတီဝဲတော့ထီလူဘတ်တအနာကတဲ့ရေပတဲသေးလားဒီဘုကဘုကမလဲအရာကီလောဆုဖဲ KNU ကလချူကိုရီအပူနေမေပွားသူစီမဝဲဖို့တဖလာလက်တနီတီတိုလူဘတာနေစီဘလတ်တဖအမတီတိုလူဘကွေဝဲတော့ဘုဒနောဘတိတေဝဲလားဆက်တော့ခဲအိနေဒီဘုကဘုကမလဲခုတ်ထိုးဘလဲဘကွာဆက်မဲတော့တကောတက်ခဲအမလောကြီးကလချူကိုရီစီပွားသူဖလာဝဲကလဝဲကလကိုပဒုဆဟဂီစီဝနေလားဒီညောညူအသောဘတ်သူစီမဝဲဖို့တဖနေအဝတိပကောခဘူဖိုအခလိတပါအနိအလုပါဝဲလောပါဆာလက်တနီဤနေမုခကလိတော့ဝတကတိကတုတဆောတလက်တပါခိုပဖွေလတိဝဲဘူဖိုအခလိခိဘလတေဘလခိုဒောဘူဖိုအခလိတပါလက်ကွေဝဲရေလောကဖိုတပါစီဝနေလောကီအန်ယူကညာတကလုဆပ်ဖိုဂရခလလချူကောရီမုခောစာတပဟဂဝဘူလောကဖိုတပါဒူတဝဒောတပီအမအလောကလက်တပါပူတုကကအတုတပါပညောဝဲလလောခါလောကလဖဒောတပါခိုကမလဖိုဘဒိုတိဝဲလွေကနေလောအပူကွေလာဂုခိစီတတအညီမနခခနရဘလအစက်တော်နေတကကအတူအစလအတာဖဲနတ်တကွေဝေဝတဖာခါလော်တီဝဲကလဖတ်ဒုအခိတဖာလော်တဲပိုဖတ်တီဝဲဖဲကြီးမင်ပေါတဝဘူအခုကိုဆန်းဦးလက်အတန်နီအခုစီနီတော်တော်ရွှေဤလက်အတန်နီအခုစီခိနီတဖာပတ်ဒုဘတီတီဝဲတော်ကလဖတ်ဒုအကင်းနီလောဖခိစီလူတော်အညီမူခလတနရဘလအစက်တော်စိကောတကကအတူတပါဟက်ခါလကွီလတတော့ကဘောယူဖက်ကျော်လာတဝပတ်စလို့တဝတော့စိုက်ကုန်းတဝတဖအပူအခုကျော်လာတဝဖို့ကိုဝစ်ထေလက်အတန်နေအိုရစီနီဒီကပဒုဘတီတီဝဲတော့ပတ်စလို့တဝဖို့ဥသိမ့်လွင်ဥတိုက်ဆိုတော့ဥကောတဖဟီဘာဟောတီဝနေလောခီစီခုတော့နီစကတကကအတူတပါခါလတတော့ကလိုဖဒုတဖအခုဥရှိခင်တဝဖို့မကေတွဆိုလက်အတန်နေအိုတဲစီလွင်နေဒီကပဒုပတိတေဝဒကလုဖဒုအကေအေခီအန်ယူလောကတာတကဆောသူရပဖလာတေဝံဖန်လတ်စက်တင်ဘာတတော်အနည်းနေလောတကကအတူတဖအတထဒုအခုဖိပကဘုကနေတဖနေဘောအမှုဥကလေတပယိဘဘောတပလီတဖူအပူတုလက်တမဝဲတထုစီမဝဲတဖိတမအပူတဖစိကောဘကွာဆေမရောတကောတခေအမာရီလောကောပဝဘမောဒတဖစီဝလော
ပဒုကနာတဖခဲလက်တေတူရလတနုညရေကောကညောကလူတုအတကဆောကမေဝဲပွေလောပစီဘလဘတ်ကွာလတူခုဒုကနာဘတ်တက်လည်းနေလို့မောသူဘမှုကွာတယ်နေတကေ
ဒီစီဇန်နဲ့ပဲဗုဒ္ဓဘုန်းနေနဲ့နှက်ခင် RFA ရဲ့ထုတ်လွှင့်ချက်တွေကိုရန်နာခွင့်ပြုပါမြန်မာပြည်သူပြည်သားအားလုံးဘေးရန်ကင်းတဲ့နေ့တစ်နေ့ဖြစ်ကြပါစေ